မြောက်ကိုရီးယားနိုင်ငံဟာဒီကနေ့အင်္ဂါနေ့အစောပိုင်းမှာပဲပယ်တင်တဲ့ဒုံးကျည်တွေထပ်မံပြည့်လို့ဆန်းသက်ပါတယ်။ဒီသတင်းမှတ်တွင်စတင်တဲ့အမေရိကန်ပြည်တော်စုနဲ့တောင်ကိုရီးယားနိုင်ငံတို့ပူးရဲစီရဲလက်ချက်မှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့ဒီလိုပြစ်ခတ်ဆန်းသက်တာဖြစ်ပြီးဒီအခြေအနေဟာလမ်းကြောင်းသစ်ဆီဥတည်သွားနိုင်ကြောင်းလည်းသတိပေးပါတယ်။နိုင်ငံအနောက်တောင်ပိုင်းကတောင်ပွန်ဟဲဒေသကနေပယ်တင်တဲ့တာရိုပြည်မိုင်းဆိုင်သုံးနှစင်ပြည့်လောက်တာဖြစ်တယ်လို့တောင်ကိုရီးယားပူးရဲစီဦးစီးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ဒီမိုင်းဆိုင်သုံးတွေဟာကီလိုမီတာ450လောက်ထိသွားနိုင်ပြီးတော့38ကီလိုမီတာအမြင့်ထိရောက်တယ်လို့လည်းဆိုပါရတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တွင်မြောက်ကိုရီးယားဟာတာရိုပြည်ပယ်တင်ဒုံး၄ကျင်ဆန်းသက်ပြစ်လွတ်ခဲ့တာကြောင့်လွန်ခဲ့တဲ့လကလေးကပြန်လည်စတင်နိုင်လိမ့်မယ်လို့အမေရိကန်ဘက်ကယူဆထားတဲ့နျူကလ িয়ার ရေးဆိုင်ရာနှစ်နိုင်ငံကြားဆွေးနွေးပွဲတွေကျင်းပနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးတော့လည်းတန်တရာတွေတိုးလာနေပါတယ်နောက်ဆုံးအကြိမ်ဆန်းသက်ပြစ်လွမှုမတိုင်ခင်မြောက်ကိုရီးယားနိုင်ငံသားကြီးဌာနကကြေညာချက်ထုတ်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားတို့ပူးရဲစီရဲလက်ချက်မှုဟာဒီနိုင်ငံတွေနဲ့မြောက်ကိုရီးယားကြားရယူထားတဲ့သဘောတူညီချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ဆွဆွဲပါရယ်ဒီလိုပူးရဲစီရဲလက်ချက်မှုဟာအမေရိကန်တောင်နဲ့မြောက်ကိုရီးယားနိုင်ငံတွေကြားကဆက်ဆံရေးတိုးတက်မှုကိုအဟန့်တားဖြစ်စေကြောင်းအကြိမ်များစွာသတိပေးထားပြီးဖြစ်တယ်လို့မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့အဓိကကြားတဲ့အရေးကြီးဆုံးဖြတ်ချက်တွေကိုပြန်လည်သုံးသပ်ဖို့အခြေအနေဆက်ရောက်သွားစေတယ်လို့နိုင်ငံသားကြီးဌာနပြောခွင့်ရရဲ့စကားကိုကူကပြီးမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကပြောပါရယ်တနင်္လာနေ့ကစတင်တဲ့ပူးရဲစီရဲလက်ချက်မှုတွေနဲ့ပတ်သက်လို့ဒါဟာကိုကူကန်ပိုင်ခွင့်အနေနဲ့လေ့ကျင့်တာဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားကပြောပေမဲ့ဒါဟာမြောက်ကိုရီးယားကိုသိမ့်ပိုက်ဖို့ချုပ်တင်လေ့ကျင့်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကယူဆထားတာပါခင်ဗျာ